အမေရိကန်ပြည်တော်စုမှရောက်ရှိနေကြတဲ့ကရင်တိုင်းသားတွေကမနေ့ကဝါရှင်တန်ဒီစီမှာရှိတဲ့လွှတ်တော်အဆောက်အဦရဲ့ရှေ့မှာစုယုံကြပြီးတော့မြန်မာနိုင်ငံအတွင်းလူနည်းစုတိုင်းသားတွေပေါ်လူမျိုးစုကတုတ်တင်ရှင်းနေမှုတွေပြုလုပ်နေတာကိုအမေရိကန်အစိုးရကအကာအကွယ်ပေးဖို့နောက်ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေမှာအလုံးပါဝင်ကူညီဖို့အကြောင်းအရာတွေကိုဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်ကိုယ်တိုင်သွားရောက်ပြီးတော့တရင်ယူခဲ့တဲ့ VOA ဝိုင်းတော်သူရှားဖောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာကအာရုံစိုက်နေချိန်မှာပဲအမေရိကန်ပြည်ထောင်စုမှရောက်ရှိနေထောင်ကြတဲ့ကရင်တိုင်းရင်းသားထောင်နဲ့ချီမြို့တော်ဝါရှင်တန်ဒီစီမှာစုရုံးပွဲပြုလုပ်ခဲ့ကြပြီးကရင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုညီမောင်ထိုးပြခဲ့ပါတယ်ကရင်တိုင်းသားတွေပါဝင်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့တိုင်းရင်းသားတွေအားလုံးကိုလူမျိုးတုံးတက်ဖြတ်မှုနဲ့လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေကနေအမေရိကန်အစိုးရကအကာအကွယ်ပေးပြီးဆက်လက်ထောက်ပံ့ကူညီပေးသွားဖို့တောင်းဆိုတဲ့အနေနဲ့အခုလိုလာရောက်စုယုံကြတာဖြစ်တယ်လို့စုယုံပွဲဖြစ်မြောက်ရေးအတွက်ဦးဆောင်စီစဉ်နေသူတွေထဲကတူဖြစ်တဲ့မော်ရီဆန်ဂျော်နီကပြောပါတယ်
တို့ကဒီမှာဒီနေ့ဒီမှာကျွန်တော်လာတာကတော့ကျွန်တော်တို့ဟုတ်ဆောင်ဆန္ဒပြတာမဟုတ်ဘူး Labrador supporting လို့တာဟို advocacy လို့တာဆိုတော့လူတွေပေးသိချင်တယ်ကျွန်တော် be part of this society ပေါ့နော်ကျွန်တော်ဘာလို့ဆိုတော့ပြည်နေစစ်ကြီး60ရှစ်နှစ်ကြာမှာစိတ်နဲ့ချီတော့ကျွန်တော်မြန်မာပြည်သားတွေကတခြားနိုင်ငံမှာကြုံဘဝနဲ့အသက်ရှင်နေရတယ်တချို့ဆိုအသက်တွေဆုံးရှုံးနေဘာမှမရဘဲနဲ့ဒါကဒီလိုကျွန်တော်ဆင်းနေလို့မရဘူးအစိုးရမှအများကြီးတာဝန်ရှိတယ်ကျွန်တော်အစိုးရယူပဲကျွန်တော်ပြုလို့မပြောကျွန်တော်တို့ကိုယ်တိုင်မှလည်းတာဝန်ရှိတဲ့အတွက်ကြောင့်ကျွန်တော်လာရခြင်းဖြစ်ပါတယ်
ပြင်တိုင်းသားတွေအများစုနေထိုင်တဲ့မြန်မာနိုင်ငံအရှိတ်ချင်းကအခြေအနေနဲ့ပတ်သက်လို့တော့မနီဆိုတာကရင်ဖွဲ့စည်းရဲ့ project manager လည်းဖြစ်တဲ့ Morrison Journey ကအခုလိုပြောပါတယ်
။အရှိတ်ကအချင်းကတော့အခြေအနေကတော်တော်ဆိုးပါတယ်။ဘာဖြစ်လဲဆိုတော့စားစရာမရှိဘူး၊ဈေးဝါးတွေမရှိဘူး၊လူတွေပြားတယ်။မနေ့ပြန်တွေ့သူတို့နေရာမရှိဘူး။ဆိုတော့ကျွန်တော်တော်တော်ဆိုးရင်စရာကောင်းပါတယ်။လူတွေကဒါတွေကိုမြေပြောက်နေတဲ့အတွက်ကြောင့်ကျွန်တော်ဒီကနေ့လာတော့ပြောရခြင်းဖြစ်ပါတယ်။
အမေရိကန်အစိုးရကိုအကူအညီတောင်းဆိုဖို့တခုတည်းအတွက်အခုလိုလာပြီးစုယုံကြတာမဟုတ်ကြောင်းမြန်မာနိုင်ငံပြုရင်ကြောင်းလဲရေးအတွက်အားလုံးအတူတကွပါဝင်ကူညီကြဖို့လိုတယ်ဆိုတာကိုပြသတဲ့အနေနဲ့လာရောက်စုယုံကြတာဖြစ်တယ်လို့လည်းသူကဆိုပါတယ်မြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ဗတိပခါတွေကြောင့်ထွက်ပြေးတိမ်းရှောင်ကြတဲ့လူတွေနဲ့ပတ်သက်ပြီးတော့လည်းမြန်မာပြည်ဒီမိုကရေစီအရေးမှာပါဝင်လှုပ်ရှားသူလည်းဖြစ်စုယုံပွဲကိုစီစဉ်တဲ့လူတွေထက်ကတူလည်းဖြစ်တဲ့ Stephanie Drake ကအခုလိုပြောပါတယ
် Everyone here thinks that what's happening there is
ဒုက္ခဒုက္ခတွေတွေကြုံရတဲ့အဖြစ်အပျက်တွေကတိတ်ကိုဆိုးရတယ်လို့ကျွန်မမြင်ပါတယ်ကျွန်မတို့သူတို့နဲ့အတူတွေးဆညီညွတ်မှုကိုပြပါတယ်အခုဆန္ဒပြတဲ့သူတွေဟာပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းကရင်ရှမ်းအနေနဲ့မြန်မာပြည်တော်ကလူပေါင်းစုံပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကြောင့်ထုတ်ဖော်ပြောဆိုပါတယ်သူတို့အတိုင်းဝိုင်းသူတို့လူမျိုးအတွက်တည်းမကပါဘူးမြန်မာနိုင်ငံအတွင်းတခြားဒေသကလူတွေကြုံရတဲ့အခြေအနေကိုပါပြောဆိုတာပါဩရင်ဆုံးခွာခဲ့ရသူနေရက်ကအနှိမ်ခံရသူအလုံးအတွက်သူတို့ရက်တီပြကြတာပါ
ဒီစုရုံးပွဲပြီးရင်တော့ပွဲအစီအစဉ်နဲ့တာဝန်ရှိသူတချို့အမေရိကန်စွတ်တော်ကိုသွားပြီးဒုက္ခသည်ရေးဆိုင်ရာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာစစ်တပ်ကဒဏ်ခပိတ်ဆို့မှုတွေပြန်ပြီးချမှတ်ဖို့တောင်းဆိုသွားဖို့ရှိတယ်လို့လည်းစတက်စနီဒရက်ကပြောပါတယ်။မြောက်ကယ်ရိုင်းနားပြည်နယ်ကနေပြီးတော့ဒီစုရုံးပွဲကိုတက်ရောက်လာတဲ့ကိုအားကီကတော့ဒူတီပွဲကိုတက်ရောက်လာရတဲ့အပေါ်ဂုဏ်ယူမိကြအောင်အခုလိုပြောပါတယ်
။တိုင်းရင်းသားအားလုံးရဲ့ကုသလေပေါ့ကျွန်တော်တို့လာတာကျန်တဲ့အားလုံးအခုရေးတန်းစီရအောင်ကျွန်တော်ဒီဒီမန်းချဲလာခဲ့တာပေါ့
အမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့ကရင်တိုင်းရင်းသားဦးရေ9000လောက်ရှိတယ်လို့စီရင်ပွဲစီစဉ်သူတွေကပြောပါတယ်ဝါရှင်တန်ဒီစီမှာလာရောက်စီရင်ကြတဲ့ကရင်တိုင်းရင်းသားတွေနဲ့တစားတည်းရှိကြောင်းပြသတဲ့အနေနဲ့မနေ့နိုဝင်ဘာလ6ရက်နေ့မှာအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းနီဗရက်စကာမှာလည်းကရင်တိုင်းရင်းသားတွေရာနဲ့ချီစုယုံခဲ့ကြတယ်လို့ကမ္ဘာတဝန်းမှာရှိကြတဲ့ကရင်တိုင်းရင်းသားတွေကလည်းလူမှုကွန်ရက်ပေါ်ကနေတဆင့်ဒီစီယုံပေါ်နဲ့တသားတည်းရှိကြောင်းမက်ချက်တွေနဲ့အတူဓာတ်ပုံတွေရေးသားမျှဝေခဲ့ကြပါတယ်ရှင်